ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်စင်နာမင်းကသူ့ရဲ့ဒီလူမှုကွန်ရက်မှာပြီးခဲ့တဲ့9လပိုင်းကနေအခုဒီ9လပိုင်း10ရက်နေ့အထိကိုရန်ကုန်တိုင်းတွင်းကပိတ်သိမ်းထားတဲ့စက်ရုံတွေစီးရင်ဆိုပြီးတော့တင်ထားတာရှိရဲ့အဲ့ဒီမှာဒီစက်ရုံ14ရုံပါတယ်ပေါ့နော်ဆိုတော့ဒီလိုအခြေအနေပေါ်မှာအမတို့ CDUM အနေနဲ့ဘယ်လိုတွေသိရှိထားလဲရှင်အဲ့ဒါတကယ်ပဲပိတ်သိမ်းထားခဲ့တဲ့အခြေအနေတွေမျိုးလားရှင်
ကျွန်တော်တို့ဒီ post ကိုတွေ့တဲ့အခါမှာသိတယ်ပေါ့နော်။ဘာဖြစ်လို့ဒီစက်ယုံတွေအပိတ်ရတာလဲပေါ့။ဒီ post ရဲ့အကျိုးသက်ရောက်မှုတွေကအများကြီးဖြစ်လာတာတွေ့ရတယ်။ဒီသက်ရောက်မှုတွေကဆိုးကျိုးတွေများနေတယ်။တင်ထားတဲ့စာရင်းပေါ့နော်။14ခုကိုကျွန်မအနေနဲ့ခွဲခြမ်းကြည့်တယ်ပေါ့နော်။သုံးသပ်ကြည့်တယ်။နှစ်ပိုင်းတွေ့ရတာပေါ့နော်။တစ်ခုကတော့ဒီအထည်ချုပ်လို့ဖနက်လို့ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလာတဲ့ကဏ္ဍ။အဲ့ဒါကတော့ကျွန်မ6ခုတွေ့ရတယ်။မကျန်တဲ့ဒီလုပ်ငန်းအသေးလေးတွေပေါ့။လုပ်ငန်းသေးလေးတွေလည်းတွေ့ရတယ်။3,800ပေါ့နော်အလုံးလက်မဲ့ဖြစ်သွားတယ်လို့ဒီလိုပြောလိုက်တဲ့သဘောတက်ရောက်သွားတာပေါ့နော်။ဒီစာရင်းကိုထုတ်ပြန်တဲ့အခါမှာ6ရုံမှာလုံသမားခန့်ထားနိုင်မှုပြီး3,292ဦးဖြစ်နေတာတွေ့ရတယ်။ဆိုတော့ဒီ6ရုံကိုကျမတို့ကြည့်လိုက်တဲ့အိမ်မဲ့ဆိုရင်အလုံးလက်မဲ့ဘလောက်ဖြစ်သွားတယ်လဲဆိုတာကိုလေ့လာတဲ့အခါမှာဒီစက်ရုံ6ရုံဖြစ်တဲ့ United Nation Myanmar ဖြစ်အိတ်စက်ရုံ Popular ထဲချုပ်စက်ရုံပေါ့နော်။ဒီစက်ရုံ2ရုံကတော့ကျမတို့ပြိတ္တာလည်းမတွေ့ရဘူး။ကြောင်းသွားတာလည်းမတွေ့ရဘူးပေါ့နော်။ပြိဖို့ရောစာတင်ထားတဲ့အနေထားရှိသလားပေါ့နော်။စုံလမ်းတဲ့အခါမှာဒီစက်ရုံ2ရုံကတော့ပိတ်လည်းမပိတ်ဘူးပြောင်းလည်းမပြောင်းဘူးပိတ်မယ်လို့လည်းစာတင်ထားခြင်းထုတ်ပြန်ထားခြင်းမရှိဘူးလို့ဆိုတော့တွေ့ရတယ်။ Success Time ဖနက်စက်ရုံဒီ North Shore ထဲချုပ်စက်ရုံကလဲထဲချုပ်စက်ရုံကတော့သူတို့ကပြောင်းရွှေ့တာဖြစ်ပါလေ။အပြီးပိတ်သိမ်းသွားတာမဟုတ်ဘူးပေါ့နော်။အနောက်စက်ရုံတုံဖြစ်တဲ့ချမ်းစုံအထက်ချုပ်စက်ရုံကတော့လွန်ခဲ့သော9လ6လတွေကပိတ်သွားတယ်လို့သိရတယ်ပေါ့နော်
။ဆစောအမပြောတဲ့တဲမှာဒီပြောင်းရွှေ့တဲ့စက်ရုံတွေလည်းပါတယ်ဆိုတော့ဒီပြောင်းရွှေ့မှုအခြေအနေတွေကိုလည်းနည်းနည်းလောက်ရှင်းပြပေးပါအောင်ရှင်။ဘယ်လိုမျိုးတွေပြောင်းသွားခဲ့တာမျိုးလဲရှင်
။တိုင်းပေါ့နော်သူကဥမာရှင်လင်းမန်းစက်မှုဆောင်မှာရှိတာဖြစ်တယ်သူမြေငှားတာကနှစ်ပြည့်သွားတယ်ပေါ့နိုင်သာယာမျိုးနယ်ထဲမှာပဲစက်မှုဆောင်တစ်ခုပြောင်းသွားတာပေါ့နော်ပိတ်တယ်ဆိုတာကရင်းနှီးမြှုပ်နှံမှုလည်းပိတ်လိုက်တယ်လုပ်ငန်းတစ်ခုတည်းကြောက်ွယ်သွားတယ်အလုပ်သမားတွေအလုပ်ပြုတ်သွားတယ်ဥမာနိုင်ငံသားရင်းနှီးမြှုပ်နှံမှုဖြစ်တယ်ဆိုရင်လည်းသူဒီမြန်မာနိုင်ငံကနေဖြတ်သွားပြီးတော့တခြားနိုင်ငံကိုသွားသလားဒါမျိုးတွေကျွန်တော်တို့ကလိုက်ကြည့်ရမှာပေါ့နော်ပလဲထဲကျုံစက်ရုံဆိုရင်တိုက်ကြည့်တဲ့အခါမှာသူကစက်ရုံ3ရုံရှိတယ်ပိုင်ရှင်တူပေါ့နော်တရုံကကျတော့130ချီတော့နောက်တရုံကပလဲနမယ်နဲ့ပဲ800ကျော်ရှိတယ်ပေါ့နော်ပြီးရဲ့နှစ်မကုန်ခင်က132ယောက်ကိုဒီ800ရှိတဲ့စက်ရုံနဲ့ပေါင်းတယ်သူဒီစက်ရုံပေါင်းလိုက်တာမြန်မာအပရယ်နဲ့အဲ့ရလူကမာတွေကမြန်မာအပရယ်ကိုပဲလိုက်သွားတယ်ဆိုတော့ဒါကအပြီးပိတ်သိမ်းသွားတယ်လို့ကျမတို့ကမပြောဘူးပေါ့နော်အဲ့လိုပြောမယ်ဆိုမှားတယ်လို့ကျမပြောခြင်းနဲ့နောက်ပြီးအလုံကမာတွေလည်းအလုံးမပြုတ်သွားဘူးပေါ့နော်တန်တဲ့လုပ်ငန်းတွေကိုကျမတို့မေးမြန်းနေတုန်းမှာပဲအများစုကတော့ SME လုပ်ငန်းတွေဖြစ်တာပေါ့နော်ဟိုဒေါ်စနာမင်းစင်းရင်းကသူကမျိုးနယ်လိုက်ကိုမပြောထားဘူးရှင်စက်ရုံနာမည်ပဲပြောထားတယ်စာရွက်ကိုလည်းတပိုင်းပဲသူကရိုက်ပြီးတင်ထားတော့တော်ကဘယ်မျိုးနယ်ကစက်ရုံမှန်မသိဒီတောင်းပြီးနေအဲ့ဒီတော့ပိတ်သွားတယ်ဆိုတော့သိရတယ်ဘာကြောင့်ပိတ်လဲဆိုတော့အခုကျွန်တော်တို့မေးနေတော့မှာပေါ့နော်ကျွန်တော်တို့တင်ပြတဲ့အဓိကရည်ရွယ်ချက်ဒီအမှတ်တရောက်ပေါ့နော်ဥပဒေပြင်ဆင်ရေးမှာပါတဲ့အရေးကြီးတဲ့လူတစ်ယောက်လည်းဖြစ်တယ်ဒီလိုပုံပုံမျိုးရှိကိုရောက်သွားတဲ့စည်ရင်းကသိကြသေးကြဖို့လိုတယ်အချက်လက်ဒီမှန်ကန်ဖို့လိုတယ်နောက်ဆုံးတော့ဒါ policy ကိုတည်ရောက်မှုရှိမှာဆိုတော့အဲ့ဒါကြောင့်မို့ကျွန်တော်တို့ကလည်းပုံစံမှုလုပ်ရတာဖြစ်ပါတယ်
ခုလိုဖြေကြပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ